မြန်မာနိုင်ငံနောက်ပိုင်းစစ်တွေဂံယူရန်ဖိုင်းထန်တဲ့ပင်လယ်ထဲမှာမနေ့ကအင်္ဂါနေ့လှေနှင်းမောက်ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်20ဦးသေဆုံးသွားတဲ့အကြောင်း UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုထောက်ထားရေးဆိုင်ရာစီယုံဆက်သွယ်ရေးယူမြန်မာနိုင်ငံဆိုင်ရာပြောရေးဆိုခွင့်ရှိသူပီရာပါရွန်က AFP သတင်းဌာနကိုပြောပါတယ်တည်ဆုံခဲ့သူတွေထဲမှာကလေးငယ်ကိုဦးပါဝင်ပါတယ်လျှာပေါတော်မျိုးစင်တဲမောဒုက္ခသည်စခန်းကနေဈေးကိုသွားလမ်းမှာနင်းမြုပ်ခဲ့တာဖြစ်ပြီးလျှော်မှာခီးတဲ့60လောက်ပါဝင်ပါတယ်အများစုကအိုးမဲ့အိမ်မဲ့ဒုက္ခသည်တွေဖြစ်ပါတယ်သူတို့ကိုတရားဝင်ဈေးဝယ်ခွင့်ပေးထားတဲ့နေ့ဖြစ်တာကြောင့်စစ်တွေကိုသွားလမ်းမှာလေနင်းမြုပ်ခဲ့တာဖြစ်တဲ့ကြောင်းတည်ဆုံသူရေတွဲလဲထတ်တိုးလာနိုင်တဲ့ကြောင်းအိုချာယုံပြောရေးဆိုခွင့်ရှိသူပန်ရွန်ကပြောပါတယ်နေဆက်လုံကျွေးဖွဲ့ရရှိတွေကလည်းလေမောက်ခဲ့တဲ့အဖြစ်ကိုအတည်ပြုပြောပါတယ်။ဒါပေမဲ့သေဆုံးသူအရေအတွက်တရားဝင်စည်းရင်ရ14ယောက်ပဲရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းအိုးမဲ့အိမ်မဲ့ရိုဟင်ဂျာဒုက္ခသည်တွေအိမ်ကြီးနိုင်ငံတွေကိုထွက်ခွာရင်းပင်လယ်ပြင်ထဲမှာနင်းမြုပ်သေဆုံးခဲ့တဲ့အကြောင်းတွေထိုင်းနိုင်ငံမှာတရားမဝင်လူမောင်ကိုတွေကိုနေနေတဲ့အတွက်လူမောင်ကိုတွေကသူတို့ကိုပင်လယ်ထဲမှာဆုံးပစ်ခဲ့တယ်ဆိုပြီးသတင်းတွေပြီးခဲ့တဲ့နှစ်ပိုင်းအတွင်းပေါ်ထွက်ခဲ့ပါတယ်။